အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံကြားစာချုပ်ထားတဲ့လုံခြုံရေးသဘောတူညီချက်အရအရှေ့တရုတ်ပင်လယ်တွေကဂျပန်နဲ့တရုတ်ကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေအပါအဝင်ဂျပန်နိုင်ငံကိုအကာအကွယ်ပေးသွားမယ်ဆိုတာကိုအမေရိကန်သမ္မတဘရက်အိုဘားမားကထပ်ပြီးတော့အာမခံပြောလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဒီကနေ့ဆွေးနွေးခဲ့အပြီးမှဂျပန်တို့ခေါ်သလိုစင်ကဲကူကျွန်းစုတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတာကိုသမ္မတအိုဘားမားကအခုလိုတည်တည်ချာချာသုံးနှုန်းပြောသွားခဲ့ပါတယ
် And let me reiterate that our treaty commitment to Japan's security is absolute and article 5 covers all territories under Japan's administration including the Senkaku Islands
ကျွန်တော်တို့သဘောတူစာချုပ်အရဂျပန်နိုင်ငံလုံခြုံရေးကိုအပြည့်အဝအကာအကွယ်ပေးဖို့အာမခံထားရဲဆိုတာကိုထပ်ပြီးတော့ပြောချင်ပါတယ်။ဂျပန်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ဆန်ကာကုကျွန်းတွေအပါအဝင်ပိုင်နက်တွေအလုံးကိုအကာအကွယ်ပေးရမယ်ဆိုတာစာချုပ်အပိုက်5မှာပါပါတယ်လို့သမ္မတအိုဘားမားပြောကြားသွားတာဖြစ်ပါတယ်။တရုတ်တို့ကဒိုင်ဟိုယူလို့ခေါ်ပေါ်တဲ့ကျွန်းတွေရဲ့အချုပ်အခြာနဲ့ပတ်သက်လို့တော့အမေရိကန်ကဘယ်ဘက်ကိုမှမလိုက်ဘူးဆိုတာကိုလည်းသမ္မတအိုဘားမားကအလေးနဲ့ပြောခဲ့ပါတယ်။လက်ရှိရှိနေတဲ့အနေအထားပြောင်းသွားအောင်တစ်ဖက်သက်ဆောင်ရွက်မှုမှန်သမျှကိုလက်ခံမှာမဟုတ်ဘူးလို့လည်းသူကသတိပေးပါရယ်။ပိုင်နဲ့အငင်းပွားနေတဲ့ကျွန်းတွေနဲ့ပတ်သက်လို့အမေရိကန်သမ္မတတယောက်အနေနဲ့ဂျပန်ဘက်ကရက်တည်တယ်ဆိုတာကိုလက်တလောကာလတွေအတွင်းမှာအပြတ်အသားဆုံးပြတ်တလိုက်တာဖြစ်ပါရယ်။ဂျပန်နဲ့တရုတ်နိုင်ငံကြားမှာကျွန်းတွေကိစ္စကြောင့်ဆက်ဆံရေးထိခိုက်နေတာပါ။ဒိုင်ဟိုယူကျွန်းတွေဟာတရုတ်ကဆက်ဆက်ပိုင်လာတဲ့ကျွန်းတွေဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူချင်ကန်းကပြောပြီးတော့အမေရိကန်သမ္မတရဲ့အပြောကိုတုံ့ပြန်ခဲ့ပါတယ်တရုတ်အနေနဲ့လည်းသူ့ရဲ့အချုပ်အခြာအာဏာနဲ့ရေချောင်းဆိုင်ရာလုပ်ပိုင်ခွင့်တွေကိုဆက်ပြီးတော့ကာကွယ်သွားမယ်လို့ဆိုပါတယ်အမေရိကန်သမ္မတအိုဘားမားဟာသတင်းတစ်ပတ်ကြာအာရှခရီးစဉ်ရဲ့ပထမဆုံးနိုင်ငံအဖြစ်ဂျပန်နိုင်ငံမှာရောက်ရှိနေတာဖြစ်ပြီးတော့ပြီးရင်တော့တောင်ကိုရီးယားမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုခရီးဆက်မှာဖြစ်ပါတယ်ရှင်